မအစုမောမရှင်တင်းချီတဲ့ရိုဟင်ဂျာတွေနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေတဲကကိုဗစ် -19 ကပ်ရောဂါကူးစက်ခံရမှုနောက်ဆုံးအခြေအနေနဲ့ဒုက္ခသည်တွေရဲ့စိုးရိမ်ချက်တွေကိုစူးစီးတင်ပြပေးကြပါမယ်။တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုလုံနေထိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေတဲကမ္ဘာကပ်ရောဂါကိုဗစ် -19 ကူးစက်ပြန့်ပွားလာမှာကိုစိုးရိမ်နေကြချိန်မှာပဲအနည်းဆုံးရိုဟင်ဂျာဒုက္ခသည်824ဦးကိုကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးခဲ့ပြီးတဲ့နောက်မှာတော့ကိုဗစ် -19 ရောဂါပိုးကူးစက်ခံရသူဒုက္ခသည်54ဦးထိရှိခဲ့ပြီးဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မပြန့်ပွားရအောင်အောင်မြင်စွာထိန်းချုပ်နိုင်ခဲ့ပါတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်ကိုကိုကားပြီး AFP သတင်းကဇူလိုင်လ9ရက်နေ့ရက်စွဲနဲ့ဖော်ပြပါရှိပါတယ်။ဒါပေမဲ့လည်းတင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေစုပြုံနေထိုင်ရာစခန်းအသီးသီးမှာတော့အခုအချိန်ထိကတော့စီကံချက်တွေကတင်းကျပ်စွာချမှတ်ထားဆဲဖြစ်ပြီးအခုချိန်ထိစခန်းနေထဲမှာလူစုလူဝေးနဲ့လှုပ်ရှားသွားလာခွင့်ကိုတင်းတင်းကြပ်ကြပ်ကန့်သက်ပိတ်ပင်ထားဆဲဖြစ်ပါတယ်။ Quarantine နေထိုင်မှုအသွားလာကန့်သက်မှုတွေကိုရိုဟင်ဂျာဒုက္ခသည်တွေကမှစိုးရိမ်တကြီးကြောက်လန့်မှုတွေနဲ့ပုံရှောင်နေကြတာမို့မလိုလားတာတွေမဖြစ်အောင်လို့ဘာသာရေးကောင်းဆောင်နေတဲ့ရိုဟင်ဂျာဒုက္ခသည်အချင်းချင်းကပဲပညာပေးစည်းရုံးမှုတွေလုပ်တင်ပါတယ်လို့ကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဦးအောင်မြိုင်ကအကြံပြုပါတယ
်။စခန်းတွေကိုချိန်ချက်စနစ်နဲ့လိုက်လံပြီးတော့ဒီပုံရပဲတာလက်ရှိတယ်ဒါလည်းဒီကမြန်ကြီးပုံရပဲဖို့လို့လို့ပဲပြီးတော့ selection အပိုင်း quarantine အပိုင်းဒီအပိုင်းတွေလည်းလူတွေက good form အပြင်ပါစာရေးကောင်းဆောင်တွေပေါ့နော်အဲစစ်တပ်ကတို့ဒါကတော့ရှိတယ်အဲ့ဒီတက်တာနေမော်လူဝီတွေနော်ပါစာရေးကောင်းဆောင်တွေတကြောင်းနဲ့ရောက်လာပြီးတော့ဒီကမော်လူဝီပါစာရေးကောင်းဆောင်တွေခေါ်ပြီးတော့ဆွေးနွေးပြီးတော့အဲဒီပုံရပဲနဲ့ solution ပို့ပြီးတော့ counter ပေါ့ဒါနဲ့ချင်းချင်းနဲ့ပြန်ခေါ်လာရမှာပြီးတော့ဆက်မြန်မာဒီမှာ NGO INGO မှာအလုပ်လုပ်တဲ့လူတွေရှိတယ်လေအဲ့ဒီလူတွေကဒီမှာနားလည်အောင်ရှင်းပြလဲရမှာပ
ါအထူးသဖြင့်ကတော့ဒုက္ခသည်တွေကသူတို့မှာယောဂပိုးတွေ့ခဲ့မယ်ဆိုရင်စခန်းနေနဲ့ဝေးရာကျွန်းနေစီကိုတီးခြားပို့ဆောင်ခံရမှာကိုလည်းစိုးရိမ်နေကြတာကြောင့်အစ်စ်မခံမဲပုံရှောင်နေကြတာပါဒါ့အပြင်ကိုဗစ်ကာလအတွင်းမှာအသွားလာတွေကန့်သက်ထားတာတင်းကျပ်တဲ့စီးမြင့်တွေထုတ်ထားတာကြောင့်ဒုက္ခသည်တွေကြားမှာအိမ်တွင်းအကြမ်းဖက်မှုနဲ့မိသားစုနဲ့အဆင်မပြေမှုတွေများလာတဲ့အတွက်ဥအောင်မြိုင်တို့လိုစေတနာဝန်ထမ်းတွေဘက်ကအိမ်တွင်းအကြမ်းဖက်မှုမဖြစ်အောင်ပညာပေးဆွေးနွေးမှုတွေလုပ်နေပါတယ်
။ဒီကဒီကူဗစ်ကာလမှာ domestic violence နော် domestic violence ပြစ်ဒဏ်များတယ်။ဘာကြောင့်လဲဆိုတော့အလုံးမရှိဘူးလေ။ရောက်ချမှာအလုံးမရှိဘူးဆိုလို့ဒီအနေရတဲ့ဆိုတော့ဒီအပရိရှာတွေများတာပေါ့နော်ဒါကြောင့်မလို့ဒီလိုဒိုမက်စတစ်ဗိုင်ယိုလန့်တွေကများတယ်များတယ်ဆိုတော့ကိုဗစ်ကာလအချိန်မှာဒီအန်ဒီကနေကင်းရအောင်စံတော်မှာရှာရောမရောအလို့ကိုကွဲဝပြီးတော့လောရမယ်ပြီးတော့ပူအပွားအိမ်မှာဖြစ်နေဆိုလို့ရှင်သူတို့ကနိမရောရောက်ရှာရောကွဲဝပြီးတော့လောကလောက်ပို့ပြီးတော့ကလေးတွေရှိတယ်သူတို့ကကလေးတွေကိုသူတကွာခါကိုဆုံးချုပ်ဖို့စံတော်အဲ့လိုခင်းနေပညာပေးတာရှိပါတယ်
အခုလိုမျိုးကူးစက်မှုတွေဖြစ်လာတဲ့အချိန်မှာစစ်တပ်နဲ့ရဲလုံခြုံရေးတွေအပါအဝင်ကတ်တာဝန်ရှိတဲ့သူတွေဘက်ကဒုက္ခသည်တွေကြားမှာအသွာအလာအဝင်ထွက်ပိတ်ပင်တားဆီးမှုတွေနဲ့တင်းတင်းကြပ်ကြပ်စစ်ဆေးနေတဲ့အခြေအနေတွေကြောင့်ဒုက္ခသည်တွေကပို့ပြီးတော့စိုးရိမ်ထိတ်လန့်လာနေကြတယ်လို့ရိုဟင်ဂျာဒုက္ခသည်ကိုကာမေးကပြောပါတယ
် COVID-19 နဲ့ပတ်သက်ပြီးတော့ဒီမှာလောက်သွားတာကျင်းကိုတွက်လို့မရဘူးဒုက္ခသည်တွေကမှတော့အင်မတန်ကျဉ်ကျပ်တဲ့နေရာတနေရာပါနေရတယ်ဆိုတော့ကျွန်တော်တို့ကနည်းနည်းဒီမှာတော့သိကြကြမနေကိုကလေးရီအားပညာရေးဆနေရတော့ဖြက်စီတွေပါမိဒီမှာတုံးလိုက်ကြောင်းနေပြီအဲ့ဒါကြောင့်မလို့မြန်မာနိုင်ငံဆွေးရမယ်နဲ့ကျွန်တော်ဒေါအောင်ဆန်းသူရှိကိုအမြင်နိုင်ငံကတုံးတင်ကြတာကိုယ်ပဲရှိတယ်အမြင်ဆုံးတန်းတော့ကိုယ်ရေးပြီးတော့အဲဒီပါတီရှင်လုံးလိုက်ပို့ခွာဆန်ပင်နေလို့ကျွန်တော်အတင်းပါတယ
်ပြီးခဲ့တဲ့2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ဆက်တွဲမြန်မာစစ်တပ်ရဲ့နည်းမြေရှင်းလင်းမှုတွေတွင်မှာလူခွေချိုးဖောက်မှုတွေရှိခဲ့တာကြောင့်ရိုဟင်ဂျာတွေတိမ့်နဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြတာပါရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လက်ခံရေးသဘောတူညီမှုတွေနဲ့ဆောင်ရွက်နေဆဲဖြစ်ပါတယ်အခုလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဇူလိုင်လ9ရက်နေ့အထိနောက်ဆုံးထုတ်ပြန်ချက်အရကိုဗစ် -19 ကူးစက်ခံရသူပေါင်းက 13,000 နီးပါးနဲ့သေဆုံးသူပေါင်းက 2,100 ကျော်အထိရှိသွားပြီဖြစ်ပါတယ်ရှင်